ဒီသုံးငွေစင်ပူပေါင်းကော်မတီရပါတော့ဒီအစိုးရဝန်ကြီးဌာနတွေရဲ့အတုံးစိတ်တွေနဲ့ပတ်သက်ပြီးတော့အစီရင်ခံစာတင်သွင်းရမှာပေါ့နော်။မွေးမြူဝန်ကြီးဌာနရဲ့အတုံးစိတ်တွေနဲ့ပတ်သက်ပြီးတော့အမဝင်ရောက်ဆွေးနွေးခဲ့တယ်ဆိုပြီးတော့လည်းညီမတို့သိရပါတယ်။မနေ့တော့ဒီမွေးမြူဝန်ကြီးဌာနကဒီကိစ္စတွေနဲ့ပတ်သက်ပြီးလာရောက်ရှင်းလင်းသွားတယ်လို့လည်းသိရတယ်မှာဒီပေါ်အမအားရကျင့်နေမှုရှိလားရှင်။
ကျမကတော့ဒီမွေးမြူရေးရေလုံငန်းနဲ့ကျေးလက်ဒေတာဖွံ့ဖြိုးရေးဝန်ကြီးဌာနကနိုင်ငံတော်ကြွေးချယ်စည်ရင်းကအများဆုံးလို့ကျမပေါ်ပြလိုက်တယ်။သူကအများဆုံးမဟုတ်ပါဘူးလေဒုတိယအများဆုံးပါလို့သူကပြောရရှင်။ဝန်ကြီးကကျမကိုပြန်ရှင်းတာကတော့ပြည်အောင်စုလွှတ်တော်မှာသူတို့ဘာကြောင့်ကြွေးချယ်နေများနေရပါတယ်ဆိုတဲ့ဟာကိုပေါ့နော်။ဆိုတဲ့ကိစ္စမျိုးကိုရှင်းပြသွားတာရှိပါတယ်။မွေးမြူရေးအစားအစာနဲ့နှုတ်ထွက်ပစ္စည်းလုပ်ငန်းတွေမှာဆိုရင်ငါးစာတောင်းတွေကိုလုပ်ငန်းရှင်တွေခြိကနေပြီးတော့အပြည့်အဝမရရှိသေးတဲ့ကြွေးချယ်နေဖြစ်နေတာပေါ့နော်။အဓိကအဲ့ဒါအများဆုံးဖြစ်ပါတယ်ဆိုပြီးတော့သူကတော့တည်တည်ဆဲဆဲတော့ကျမတို့ကိုစီးရင်စရာနဲ့ရှင်းပြသွားတာရှိပါတယ်အဲ့ဒီအချိန်မှာပဲဥခင်ရွှေကအဲ့ထဲမှာလဲပါနေတာဖြစ်တဲ့အတွက်ဘာကြောင့်သူတို့မှလဲကျွေးကြံနေကြံနေရတယ်ဆိုတဲ့အကြောင်းကိုလဲပြောင်းလဲလွတ်တော်ကြီးမှာထပြီးတော့ပြန်ရှင်းတာမျိုးရှိပါတယ်ဘသူတွေရှိရနေကျွေးကြံနေရှိနေပါတယ်ဘာကြောင့်ကျွေးကြံနေကြံရပါတယ်လို့ဝန်ကြီးကရှင်းပြသွားတဲ့ပုံမှာတော့ကျမတို့အနေနဲ့ကျေနပ်မှုရှိပါတယ
်မွေးမြူရေးဝန်ကြီးဌာနအပြင်ပေါ့နော်အခြားဘယ်ဌာနတွေရောဒီလိုကျွေးကြံနေအများပြကြံနေတယ်ဆိုပြီးတော့များအမားတို့တွေ့ရပါလဲရှင
်ဝန်ကြီးဌာနအားလုံးကကျွေးကြံနေကြံတာပါပဲအနည်းနဲ့အများပဲกว่าပါတယ်သူတို့မှလဲအကြောင်းပြချက်တွေအများကြီးတော့ရှိပါတယ်နိုင်ငံတော်ကိုပေးရန်စံတဲ့တချို့ကျွေးကြံတွေကလက်ခံနိုင်ပြရှိသလိုတချို့ကျွေးကြံတွေကလည်းဌာနရဲ့ပေါ်ရုံမှုတွေကိုကျွန်တော်တို့တွေးရှိရတယ်ကျွေးကြံတောက်တဲ့နေရာမှာလည်းတချို့ကကြတော့ဟိုကျွေးကြံတောက်လို့မရဘူးပယ်ဖြတ်လိုက်ရတယ်စည်ရင်းရှင်းလင်းပြီးတော့ပယ်ဖြတ်လိုက်ရတဲ့ကိစ္စမျိုးတွေရှိတယ်အထူးသဖြင့်ဆိုလို့ရှိရင်စီးပွားကူးသန်းဝန်ကြီးဌာနဆိုလို့ရှိရင်ဟိုတုန်းကစံကုန်တွေတွေနဲ့ပြဿနာဖြစ်ခဲ့တဲ့ကိစ္စမျိုးတွေအဲ့ဒါတွေအားလုံးတွေကအခုအချိန်မှာဆိုရင်စည်ရင်းကျွေးကြံတွေနဲ့တက်နေပြီမယ်ဒီလူတွေကလည်းပြစ်ဒဏ်မျိုးကြောက်ခံပြီးသွားပြီဒါကြောင့်အဲ့ဒါတွေကိုကျွေးကြံစင်းရနေပက်ဖြစ်ရမယ်ကိစ္စမျိုးတွေလည်းရှိပါတယ်ဝင်းကြီးဌာနတွေကအလုံးလုံးတာအရန်နှေးကွေးတာမျိုးတွေပါတယ်နောက်တစ်ခုကတချို့တွေကကြတော့ရှင်းနေချုပ်ယုံကိုသဘောထားမှတ်ချက်တောင်းထားတဲ့ကိစ္စမျိုးတွေပေါ့နော်အဲ့လိုကိစ္စတွေကနေပြီးတော့ပြန်ပြီးတော့အဖြေမရသေးတဲ့အတွက်သူတို့တွေကလည်းတရားမမှုနဲ့တရားမစွဲရသေးတဲ့ကိစ္စမျိုးတွေတန်းလန့်ဖြစ်နေတာမျိုးတွေဖြစ်နေတဲ့အတွက်ဒါကြီးကဝင်းကြီးဌာနကနေပြီးတော့နိုင်ငံတော်ပေါ်မှာကျွေးကြံနေနဲ့ထောက်ပြထားတာမျိုးတွေဖြစ်နေတာမျိုးတွေတွေ့ရပါတယ
်မွေးမြူရေးဝင်းကြီးဌာနပေါ့နော်ကြက်တန်းပေါင်း 3,000 ကျော်ကျန်ရှိတယ်ဒါဒုတိယအများဆုံးဆိုတော့ပေါ့နော်ဒီကြံတဲ့ဝင်းကြီးဌာနတွေကရောငွေကြက်ဘလောက်များများလောက်များကျွေးကြံနေရှိနေတဲ့သဘောလဲရှင
်ဗဏ္ဍာရေးဝင်းကြီးဌာနကကျွေးကြံအများဆုံးဖြစ်ပါတယ်ဒါကကျွေးရလို့မဟုတ်ပါဘူးသာကိစ္စတွေနဲ့စည်ရင်းဖော်ထားတဲ့ဟာပါငွေအနေနဲ့ကျွေးကြံရလို့မဟုတ်ပါဘူးတချို့ဌာနတွေကလည်းအရန်နေပါတယ်ဥပမာအဖြစ်ဆိုရင်ဗဏ္ဍာရေးဝင်းကြီးဌာနလိုမျိုးဟာတွေဆိုလို့ရှိရင်ကျွေးကြံနေပါတယ်လူမှုဝန်ထမ်းဝင်းကြီးဌာနဟာမျိုးဆိုလည်းကျွေးကြံနေတာမျိုးတွေရှိပါတယ်တချို့ဝင်းကြီးဌာနတွေအနေနဲ့တော့လည်းကျွေးကြံနေအများကြီးရှိနေတာမျိုးရှိပါတယ်
မွေးမြူရေးဝန်ကြီးဌာနဘက်ကလည်းဒီဌာနကိုပေးသွင်းဖို့ကြံနေတဲ့လုပ်ငန်းရှင်တွေကိုတရားစွဲဆိုထားတယ်လို့ဒီနေ့ထုတ်နိုင်ငံပိုင်သတင်းစာမှာဖော်ပြထားပါတယ်မှာဒီနည်းလမ်းဟာမှန်ကန်တဲ့ဖြေရှင်းနည်းလို့ဆိုနိုင်မလားအမအနေနဲ့ဘယ်လိုမျိုးများသုံးသပ်လို့ရလဲရှင
်တရားမှုနဲ့ပဲဖြစ်ဖြစ်ပေါ့နော် criminal case အနေနဲ့ပဲဖြစ်ဖြစ်သူတို့ကိုတရားစွဲထားတာမျိုးတွေရှိပါတယ်မနေ့ကတော့ဥက္ကဋ္ဌရွှေအနေနဲ့ရှင်းပြသွားတာကတော့ criminal case အနေနဲ့တရားစွဲတယ်ဆိုလို့ရှိရင်သူတို့အနေနဲ့ဘလို့နည်းနဲ့မှပြန်လည်ဖြေရှင်းပေးနိုင်ဘူးမရှိနိုင်ဘူးအဲ့ဒါကြောင့်မလို့တရားမှုအကြောင်းနဲ့ပဲတရားစွဲပါဆိုပြီးတော့ပြန်ပြီးတော့ဖြင်းနေတာမျိုးတွေရှိပါတယ်။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်နိုင်ငံတော်ပေါ်မှာကျွေးကြံရှိနေရဆိုလို့ရှိရင်တော့ဒီလိုမျိုးတရားမှုနဲ့တရားစွဲတယ်ဆိုတာကတော့ဖြစ်တင်ပါတယ်။လုပ်ငန်းရှင်10ဦးကိုငကိုယ်တော့အပကသုံးနဲ့ပေါ့နော်။သူကတရားစွဲထားတာလေ။အပကသုံးနဲ့စွဲထားတယ်ဆိုတော့သူကတရားမှုနဲ့ပြန်ပြီးတော့စွဲဆိုပေးပါ။အပကသုံးနဲ့စွဲတယ်ဆိုလို့ရှိရင်ဒါထောင်ကျသွားတာမျိုးရှိတယ်အပကသုံးဆိုတဲ့ဟာလေ။အဲအဲ့ဒါကြောင့်မလို့သူကတရားစွဲဆိုနိုင်မှုကိုပြောင်းလို့တရားရှိနေချုပ်ယုံကနေပြီးတော့သူတို့ဥပဒေအကြံပြုချက်တွေတောင်းတယ်ပြီးလို့ရှိရင်တရားမှုနဲ့တရားစွဲဆိုဖို့တောင်းဆိုတာမျိုးတွေရှိပါတယ်။တရားမှုနဲ့ဆိုရင်တော့လောလောဆယ်မှာထောင်နှံဆိုတာမရှိနိုင်ဘူ
း။အခုအမ2014-2015ပေါ့နော်နှစ်ကုန်ပိုင်းဗန္ဓာငွေစည်ရင်းကိုရှင်းတဲ့အခါမှာဒီလိုကြွေးကြံနေရှိလာခဲ့ရင်နောင်တက်လာမယ့်အစိုးရဆက်ဆောင်ရွက်မှာလားဘယ်လိုပြောလို့ရမလဲရှင်
။ကြွေးကြံဆိုတာကဘယ်အစိုးရပဲတက်တယ်ဒါကဖြတ်သိမ်းလို့မရဘူးရှင်။အစိုးရတက်ပေမဲ့ဝန်ကြီးဌာနတွေဆိုတာဆက်လက်ပြီးတော့ရှိနေသေးတာပဲ။ဒီကြွေးကြံနေပေါ်နေတာကိုဝန်ကြီးဌာနတွေကတက်လာတဲ့ဝန်ကြီးတွေကိုရှင်းပြဒီကြွေးကြံနေရတော့ဆက်လက်ပြီးဆောင်ရွက်နေရမှာပါပဲ။
အမားတို့ပေါ့နော်ဒီအစိုးရတက်တန်းလေးနှစ်ကျော်ကာလအတွင်းမှာဗဏ္ဍာငွေစည်ရင်းတွေကိုစောင့်ကြည့်လေ့လာတဲ့အခါမှာပေါ့နော်ဘလို့အချက်တွေကိုတွေ့ရလဲဒီအစိုးရတက်တန်းအတွင်းမှာခြားစားမှုတွေရှိနေသေးတယ်လို့များပြောလို့ရမလားရှင
်ဒီအစိုးရတက်တန်းလေးနှစ်ကာလနဲ့၅နှစ်ကာလအတွင်းမှာပေါ့နော်ကျမတို့သက်ဆိုင်ရာဝန်ကြီးဌာနတွေအနေနဲ့ဗဏ္ဍာငွေသုံးစွဲမှုအပေါ်မှာစင်းစစ်ချုပ်ရုံးရဲ့အစီရင်ခံစာတွေကနှစ်စဉ်ထွက်ပါတယ်စင်းစစ်ချုပ်ရုံးရဲ့အစီရင်ခံစာတွေမှာသက်ဆိုင်ရာဝန်ကြီးဌာနတွေဟာဟိုတုန်းကစီးပြက်ကန့်ပြက်လုပ်ခဲ့တာတွေရှိတယ်ဗဏ္ဍာရေးစည်ရင်းစည်းကမ်းတွေညီညွတ်မှုမရှိဘဲသုံးဆွဲထားတာမျိုးတွေရှိတယ်။စည်ရင်းရှင်ဖွင့်လှစ်ပြီးတော့သုံးဆွဲထားတာမျိုးတွေရှိတယ်။နိုင်ငံတော်ဘဏ္ဍာငွေကိုဘဏ်တွေခွဲပြီးတော့ငွေတွေထည့်ထားပြီးတော့အတိုးထည့်ပေးထားတာမျိုးတွေရှိတယ်။ပြီးတော့မှဘတ်ဂျက်ကုန်ကန်နီ ဒီကြမှာဒီငွေကိုအတင်းထုတ်တုံးခိုင်းတဲ့အမျိုးတွေရှိရယ်ဖန်တိုင်းစင်းစင်းစီကံမှားရင်းမှုတွေအားလုံးကိုစင်းစစ်ချုပ်ရုံးကတင်ပြထားတဲ့အစီရင်ခံစာပေါ်မှာအဲ့တော့ဒီပြောင်စုလွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်တွေကဘယ်ဝင်းကြီးဌာနတွေကတော့ဝေးကွာနေဖြစ်နေတယ်ကျွေးကြံနေဖြစ်နေတယ်ဘယ်ဝင်းကြီးဌာနကတော့စီရင်နေမှားနေတယ်ဆိုတာကိုလွှတ်တော်ကိုယ်စားလှယ်တွေကထောက်ပြပြီးတော့ဒ